မိသားစုတွေပေးဆောင်ရဖို့တိုက်တွန်းနေတဲ့စစ်ကောင်စီကရန်ကုန်တိုင်းထဲကပဇွန်တော်မြို့နယ်မင်္ဂလာတောင်ညွတ်မြို့နယ်တာမွေမြို့နယ်စတဲ့မြို့နယ်တွေအပါအဝင်နေရာအတော်များများမှာလျှက်စစ်မိသားစုတွေဆောင်ကြဖို့အော်လန်တွေနဲ့လိုက်လံဆော်ဩနေပါတယ်တချို့နေရာတွေမှာတော့လျှက်စစ်မိသားစုဆောင်ပထားတဲ့အိမ်တွေကိုမီးကျိုးတွေဖြတ်တာဖျူးစ်တွေဖြုတ်သိမ်းသွားတာမျိုးလုပ်ပြီးမိသားစုကိုအတင်းကျပ်ပေးဆောင်ခိုင်းတာမျိုးတွေလုပ်နေပါတယ်ပဇွန်တော်မျိုးနယ်တဲကမီးဖြတ်ခံရသူတယောက်ကသူတို့ရက်ွက်ထဲကိုစစ်သားတွေရဲတွေပါကားတွေနဲ့ပါလာပြီးမီးဖြတ်သွားတယ်လို့အခုလိုပြောပါတယ
်သူတို့ရှိမှဆိုင်ရက်တရက်တော့ပါတယ်ဒီအဲ့မှာအခန်းတိုင်းကိုဖြတ်တာတော့မဟုတ်ဘူးကွာအဲ့သူတို့ကသူတို့ဆိုင်ရက်ထဲမှာပါတဲ့ဟာတွေကိုဖြတ်သွားတာပတ်စံအမောင်းနဲ့လည်းမဟုတ်စစ်သားတွေပါတယ်ရဲတွေပါတယ်အဲဒါမဲ့သူတို့ကတော့ဝင်တော့မလာဘူးကွာသူတို့ကတော့ဒီတိုင်းထိုင်ဆောက်နေတာပေါ့အဲ့ဖြတ်တဲ့သူတွေကတော့သူ့ကိုယ်ပေါက်ဖြတ်သွားတယ်။အဲ့မှာလေကားတွေတော့ပိတ်ထားလို့ရှိရင်တချို့တွေကိုဓာတ်တိုင်ကနေတက်ပြီးဖြတ်သွား။ EPC ရသူတွေကလည်းဒီရက်ကွက်ကလူတွေမဟုတ်ဘူး။ဆိုင်ရက်နဲ့လိုက်ကြည့်ပြီးတော့အဲ့မီတာနံပါတ်တွေနဲ့သူကလိုက်ကြည့်ပြီးတော့အဲ့သူမဆောင်ထားတဲ့ဟာတွေသူတို့ဖြတ်ခဲ့တယ်။အဲ့ switch တွေကိုဖြုတ်ပြီးတော့ကြွကြွိတ်နဲ့ယူသွားတယ်။တချို့ဟိုဟာတွေလည်းမဆောင်ထားပြီမဲ့မဖြတ်သွားဘူး။သူတို့စီးရင်ထဲမှာမပါ။နောက်တစ်ရက်မှလာဖြတ်မယ်လို့ပြောတာပဲ။အဲ့နေဘေးဆောင်တဲ့သူတွေကိုကြတော့ညနေပိုင်းကျရင်ပြန်လာတက်ပြီးတဲ့အဖြူစီနဲ့ဖြူစီဖြုတ်သွားတဲ့ဟာတွေကို
သူ့အိမ်ကဖြူစ်ကိုပါဖြုတ်ယူသွားခံရသူကလည်းမီးဖြတ်ခံရပုံကိုအခုလိုပြောပါတယ
်မီးမဖြတ်ခင်ဟိုမနေ့ပိုင်းနဲ့ကတရက်ကွက်လုံးအလုံးမီးတွေဖြတ်ထားတယ်မနေ့9နာရီခွဲလောက်တည်းကမီးဖြတ်ထားတယ်မီးဖြတ်ထားပြီးတော့နောက်ကျတော့အဲ့ဒါ17နာရီခွဲလောက်ကျတော့မီးပြန်လာတယ်မီးပြန်လာတခြားအိမ်တွေမီးစက်တွေရက်သွားတော့ကျတော့မီးပြန်လာပြီဆိုတော့သိတာပေါ့နော်ဒါမှဒါပေမဲ့တို့အိမ်တွေကျတော့မလာဘူးမလာဘာဖြစ်လို့မလာလဲဆိုတော့အဲ့နဲ့ရှောက်ပြီးတော့မီးတော့ကျတော့ဒီတိုက်ထဲမှာလေးခန်းဖြတ်သွားတယ်လေးခန်းထဲမှာကိုခန်းနှခန်းပါသွားတယ်အဲ့လိုမျိုးရှေ့ဘက်ကအဲဘားဆိုင်တဆိုင်လည်းဖြတ်ခံရတယ်သူကတော့10သိန်းကျော်ကျန်တယ်လို့ပြောတယ်အဲ့တော့ဒုခန်းနေရာတော့တခန်း6000ပဲကြာတယ်တခန်း2000ခွဲကျော်ကြာတယ်အဲ့အဲ့ဒါဖြတ်သွားတယ်အဲ့လိုအဲ့ဒါဟိုမီးမရှိတော့ကြာတော့ရေတင်မို့ပါဘို့တွေကအဆင်မပြေဘူးလေအဲ့တော့ကြာတော့ပြေးပြီးတော့ဆောင်းရတာပေါ့ဆောင်းရည9နာရီလောက်ကြာတော့အဲ့ဒီဟိုဟိုဟာတွေလာပြန်တက်သွားတယ်တက်တော့သူမီးဖြတ်တဲ့ပုံကအရင်တော့ကမီးဖြတ်တယ်ဆိုတာအာကဟိုဖြူးစေပါတော့ဖြတ်မသွားအခုကဖြူးစေဖြုတ်ယူသွားတယ်ယူသွားပြီးတော့အဲ့နောက်နေ့အဲ့နေ့ညဆောင်ပြီးတော့ညကျတော့ည9နာရီလောက်မှာရက်ွက်ထဲကိုလိုက်တက်ပေးနေလို့ပြောတယ်အဲ့ဒါ fuse ကိုလာတက်သွားတော့မနေ့ကည9နာရီလောက်မှာပြန်လာသွားတယ
်မီးဖြတ်သွားတာကြောင့်အခက်အခဲတွေရှိလာတဲ့အတွက်မီတာဆောင်ခဲ့ရသူလမ်းမတော်မြို့နယ်မှာနေထိုင်သူတဦးကလည်းသူတို့ရက်ွက်ထဲသူတို့တိုက်မှာမီတာမဆောင်တဲ့သူတွေတချို့ရှိပေမဲ့လည်းမဆောင်သူအလုံးကိုဖြတ်တာမဟုတ်ဘဲတချို့ကသာဖြတ်တာဖြစ်လို့ဘယ်လိုစီစစ်ပြီးဖြတ်တယ်လဲဆိုတာမသိဘူးလို့ဆိုပါတယ်
ဟိုနေရနေငယ်ပေါ့နော်သူတို့ဟိုနေဖြစ်ခိုင်းနေဟိုမိမိလာဖြတ်သွားတယ်ပေါ့ဆိုတော့ချိုပြီးတော့ဟိုအကြောင်းကြားထားတာမရှိဘဲနဲ့နောက်ကျတော့အဲ့လိုမျိုးအိမ်မှာမိပြတ်သွားတော့မှအဲ့လိုမျိုးပေါ့နော်ငါးရင်မိပြတ်သွားလေဆိုတော့မျိုးကျွန်တော်တီးလိုက်ရသူတို့ကဘယ်လိုပုံစံနဲ့မိဖြတ်တယ်လဲမသိဘူးမှကျွန်တော်တို့တိုက်မှာဆိုရင်ဟိုနှစ်ခန်းပဲအချက်ခံရတယ်ပေါ့နော်ခန်းရှစ်ခန်းလောက်ရှိတယ်ဟိုကျွန်တော်တီးတဲ့လောက်တချို့ခန်းနဲ့မိတာကမဆောင်တာရှိတယ်ကျောခန်းတော့မိသားစုဆောင်တာရှိတယ်။ဒါမဲ့ဟိုမိသားကမဆောင်တဲ့အခန်းတိုင်းဟိုတော့မဖြတ်ဘူး။အဲ့လိုမျိုးတချို့လေသူတို့ကလည်းရွေးချယ်ပြီးဖြတ်တယ်လည်းတော့မသိဘူး
။မိသားယုံမှမိသားလာဆောင်ကြသူတွေကလက်အတော်များများအတွက်စုပြီးဆောင်ကြရတာဖြစ်တဲ့အတွက်အများကြီးမဆောင်နိုင်ကြတဲ့သူတွေကခွဲပြီးနည်းနည်းစီဆောင်ကြတာကိုလည်းအတော်များများတွေးကြရတယ်လို့မိသားဆောင်ခဲ့သူတဦးကပြောပါတယ်။ရန်ကုန်မြို့ကတခြားမြို့နယ်တွေမှာလည်းရက်ွက်ထဲမှာမီတာကပေးဆောင်ကြဖို့နဲ့မပေးဆောင်ရင်မီးဖြတ်မယ်ဆိုပြီးစစ်ကောင်စီအဖွဲ့ဝင်တွေကကားနဲ့လိုက်လံအော်သွားတာမျိုးတွေလည်းရှိတယ်လို့ရက်ွက်နေသူတွေကပြောပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်တာကိုအကြမ်းမဖက်အာဏာပီဆန်တဲ့အနေနဲ့အတော်များများကလျှက်စစ်မီတာကအပါအဝင်ပေးဆောင်ကြရမယ်အခွန်အောက်တွေမပေးဘဲကန့်ကွက်နေကြတာဖြစ်ပါတယ်လျှက်စစ်တပ်အသုံးစွဲသူတွေအနေနဲ့သတ်မှတ်ထားတဲ့ရဲအတွင်းမှာမိသားကမဆောင်နိုင်ဘူးဆိုရင်လျှက်စစ်ဥပဒေအရလျှက်စစ်တအားဖြတ်တောက်အေးအေးယူခံရမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။အခုနောက်ပိုင်းမှာတော့လျှက်စစ်မီးဖြတ်ပြီးအိမ်တွေကိုအတင်းအကျပ်လျှက်စစ်မီတာကဆောင်ခိုင်းနေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ပထမလှိုင်းစတင်ခဲ့တဲ့2020ခုနှစ်နှစ်စံပိုင်းလောက်ကတည်းကသုံးစွဲယူနစ်150ကြားတင်ငွေ11,000ကျော်ကိုပေးဆောင်စရာမလိုဘူးလို့ NRI အစိုးရကကင်းလွတ်ခွင့်ပြုခဲ့ပါတယ်။ဒါကြောင့်သုံးစွဲယူနစ်150အောက်ရှိတဲ့တချို့အိမ်တွေကအဲ့ဒီအချိန်ကလေးကမီတာကမပေးဘဲနေနေတာအခုထိဖြစ်ပါတယ်ခင်ဗျာ